ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
ချစ်စွာသောသောဒရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရခင်ဗျာလမ်းဘီဝဲရမှာတွေ့ရတတ်တဲ့ဆိုင်းဘုတ်တွေကိုကြည့်ရင်တတိပေးစာအတိပေးစာကြော်ညာတွေကိုမြင်ရမှာပါအဲ့ဒီပေါ်မှာရေးတင်ထားသမျှတွေဟာပြောင်းလဲသွားတတ်ပါတယ်ပြောင်းလဲတာနဲ့အမျှတချို့လဲစေးမင်မေးမင်ကွဲပြောက်သွားစမြဲပါပဲကြော်ညာဆိုင်းဘုတ်စိုက်ထူထားတဲ့နေရာတွေမှာတခိနဲ့တခိအစ်စ်နဲ့အစ်စ်ဖြစ်တည်နေတာကိုတွေ့နိုင်ပါတယ်ဒါနဲ့ပတ်သက်ပြီးစင်ကျင်စရာတတိပြုမိလာတဲ့အချက်ကတော့နှလုံးသားမှာတင်သောကပီးပါပဲ KSSS ကလူတွေလှုပ်ဆောင်ချက်တွေကိုမှတ်တမ်းတင်ခဲ့ကြရမှာတရေပေါ်တစ်မျိုးကြောက်ပြားရှွန့်ပြားတွေမှာတစ်ခါပီရွက်တွေပေါ်တစ်ချိန်အမျိုးမျိုးမှတ်တမ်းတင်ခဲ့ကြတယ်မဟုတ်ပေလားဒါပေမဲ့ကာလရာသီပြောင်းလဲဖြစ်တည်လာတာကြာလာတာနဲ့အမျှပျက်စီးယိုယွင်းပျောက်ွယ်သွားရတော့တာကိုအေးနောက်ပိုင်းမှာတော့စက်ကူတွေစာလိတ်တွေထုတ်လုံလာနိုင်တာနဲ့ပဲစာရွက်ပေါ်မှာကညစ်နဲ့နောက်တော့ပုံနှိပ်ဆက်နဲ့ရေးသားမှတ်တမ်းတင်ရိုက်နှိပ်ခဲ့ကြရာကနောက်တော့ကွန်ပျူတာခေတ်ရောက်လာတဲ့အခါအစင်းမြင့်တဲ့နည်းပညာတွေသုံးပြီးလူတွေလောကရဲ့အကြောင်းတွေကအစတဘာဝတောတောင်ရေမြည်တွေရဲ့မှတ်တမ်းကိုကောင်းကောင်းမွန်မွန်မှတ်တမ်းတင်နိုင်လာတာပါပဲဒါပေမဲ့ဒီအရာတွေကတေချာစဉ်းစားရင်တစ်ခေတ်နဲ့တစ်ခေတ်ပြောင်းလဲဖြစ်တည်လာတာကြောင့်ပျောက်သွားတာပြတ်သွားတာပြုပြင်တာပြောင်းလဲတာပြင်ဆင်တာတွေရှိနေတာကိုတွေ့ရပါတယ်။အဲ့ဒီနေရာမှာဘယ်တော့မှတိမ်ကောပပျောက်မသွားနိုင်အောင်သူမိထားနိုင်တဲ့နေရာမရှိတော့ဘူးလားလို့စဉ်းစားစရာရှိလာပါတယ်။ဒါကြောင့်ရှိတယ်လို့ပြောရမှာပါပဲ။ဘယ်နေရာလဲဆိုရင်လူတွေရဲ့နှလုံးသားပဲနော်။လူတွေရဲ့နှလုံးသားဟာကြုံလာရတဲ့ဘဝအခက်တွေကိုသာမကဘဝရဲ့ကြည်နူးမှုတွေကိုလည်းကောင်းကောင်းသိသိထားနိုင်တာပေါ့။လူသမိုင်းခရီးတလျှောက်ပြန်ကြည့်ရင်နောက်နှစ်ပေါင်းများစွာမှလူမျိုးနွယ်စုတစုဟာဒုက္ခပြဒနာတွေနှစ်400ကျော်ခံစားရမယ်ဒါပေမဲ့လွတ်မြောက်သွားမယ်ဒါအပြင်လူတွေအမျက်တနှိုးတန်ဖိုးထားတိဆောက်တဲ့အဆောက်အဦးဟာတစ်ချိန်ကြာရင်တိုင်းတစ်ပါးသားတွေကအလုံးအရင်းနဲ့ချင်းနှင်းဝင်ရောက်ဖျောက်ဖျက်ပစ်မယ်ဆိုတဲ့အကြောင်းလဲကြိုပြောထားခဲ့သလိုမင်းတို့ထွက်ခွာခြင်းငါရဲ့အယိုးကိုပါထုတ်သွားပါဆိုတဲ့မှားထားချက်တွေဟာငကူအစကြိုတင်ပြောထားချက်တွေပါပဲဘဝရှင်တန်မှုပြုကြရသူတွေအဖို့သူတို့ဘိုးဘေးတွေရဲ့ရှေးစကားဟာအချိန်တင့်ရောက်တဲ့ကာလမှာပဲတကယ်ဒုက္ခကြုံကြရပါတယ် ဘလူပဲကြုံရကြုံရအချိန်တင့်ရောက်တော့နှလုံးသားမှာသူမိလာတဲ့စကားအတိုင်းတကယ်ပဲလွတ်မြောက်ခွင့်ရတယ်လို့အငက်ပေးကကင်းလို့ရအောင်ဆွမ်းဆောင်ပေးခဲ့သူရဲ့အယူအဆဟာလဲသူတို့နဲ့တပါးတဲ့ပါလာတာပေါ့အဲ့ဒါဟာနှလုံးသားမှာမှတ်သားလာတဲ့အတွက်ကြောင့်ပါပဲတချို့လူမျိုးစုတွေမျက်မျက်နိုးနိုးတိဆောက်လာခဲ့တဲ့အစောက်အဦးကလည်းပြုတ်ပြတ်သွားရမယ်ဆိုတာပြောထားခဲ့တာကိုမိမိလျော်လျော်နဲ့ဖြစ time be ma chung piu khan ya da bo a ra go ji yin na long da ma tu mi teng se ma tha nai lu bo no a ri a phi pyet go a che kan pi do naw ta chain yauk la byan de a kha ma thu ja de pauk go ha tu ha di piu pyet de a sa u go tong yat ne di saung me de lu yi sia ba be blu ma ma phit nai ba bu da ba me tu de ge be lou pya kha da ba လူတွေမျက်စိနဲ့တွေ့မြင်နိုင်တဲ့မျက်မြင်ရအဆောက်အဦးတော့မဟုတ်ပါဘူးမျက်မြင်မရတဲ့အဆောက်အဦးပါလူတွေကိုစီရင်ရမှာမှတ်ကြောက်တင်ရတဲ့နှလုံးသားမှာဘလို့မှဖေရှားလို့မဖြစ်အောင်တိမ်ဆဲထားရတဲ့ထူးခြားတဲ့လုပ်ရက်ပါပဲအဲ့ဒီလှုပ်ဆောင်ချက်အတွက်သုံးနှစ်ခရီးတာအတွင်းမှာနေရာတကာသွားလာရင်လူတွေကိုဆုံးမခဲ့တဲ့အချိန်တွေရှိသလိုလူတဲ့သူတွေကိုကိုညီဖေးမှပြုစုခဲ့ခြင်းလည်းရှိပါတယ်။သူဟာတကယ်တော့တခင်ယေရှုဆိုသူပါပဲ။သုံးရက်နဲ့သူတိဆောက်ခဲ့မယ်ဆိုတဲ့စကားဟာလူမျိုးဆက်တစ်ဆက်နောက်တစ်ဆက်လက်ဆင့်ကမ်းရင်းနဲ့ပဲဖြစ်တည်နေမြဲပါပဲ။သူပြောခဲ့တဲ့စကားတွေကလည်းငင်းနိုင်စရာမရှိပါဘူး။သူ့စကားအတန်ကိုကြားလို့မှတ်သားလိုက်လျှောက်သူတွေဟာဘလို့ပဲအခက်ကြုံကြုံမဖြုံဘူး။ပြုံပြုံကလေးနဲ့ကျင်နဲ့နေတတ်တာပဲ။ဘာကြောင့်လဲဆိုရင်နှလုံးသားရဲ့ရင်ပြင်မှာစင်တင်လို့တန်ဖိုးရှိရှိတင်းစီခဲ့လို့ပဲလေ။ဘဝတစ်ခုရက်တည်မှုအတွက်အာမန်ဖြစ်စေတဲ့တွန်းအားတွေကိုလက်ခံရယူထားသူကပိုင်ပိုင်နိုင်နိုင်အသုံးချတတ်ဖို့လိုတာပေါ့။မကောင်းတဲ့အရာကိုယူမိရင်မကောင်းတဲ့ဘဝရှင်သန်မှုပဲဖြစ်မယ်။မြတ်တဲ့အယူဖြူတဲ့နှလုံးနဲ့အစဉ်အမြဲပြုံးကြည်ရွှင်မြူးရဖို့ကတော့ကောင်းတဲ့အသက်တာနဲ့အသက်ရှင်ကြဖို့လိုသလိုဒီအသက်တာရဖို့နှလုံးသားမှာမမိမပြောက်ကြပြီးတင်ကြရမှာအမှန်ပါပဲဘဝမှာတသက်တာငြိမ်းချမ်းဖို့အတွက်ဆွေးလန်းတဲ့အရာတွေဟာကောင်းမြတ်ရမယ်မိမိရဲ့နှလုံးသားမှာကောင်းမြတ်တဲ့အရာကြပြီးထိုးထားနိုင်ရင်တော့ကျင့်နှက်စရာတွေကြုံရစုံရမှာအမှန်ပါပဲသောတာရှင်များကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေ။